အမေရိကန်သမ္မတတော်နဲ့ထရန့်ပေါ်အာဏာလွှဲသွန်စာလုံးမှုသူ့လိုရက်တွေကိုစုံစမ်းစစ်ဆေးတဲ့လွတ်တော်ရေးဂျူမှုတွေကိုဟန်တန်းလက်ဆွဲမှုဆွဲချက်တွေနဲ့မနေ့နောက်ပိုင်းမှာပဲအောက်လွှတ်တော်ကတရားစွဲလိုက်ပါတယ်။ဒါပေမဲ့လည်းသမ္မတရဲ့ Republican Party ကအများစုနဲ့ထိန်းချုပ်ထားတဲ့တက်ကတော်မှာတရားစွဲရေးလုပ်ငန်းစဉ်ဘယ်လိုဆက်လုပ်မလဲဆိုတော့ရှင်းရှင်းလင်းမရှိသလိုထောက်ခံမှုရမယ့်အလားအလာတွေလည်းသိရှိပါဘူး။တရားစွဲရေးလုပ်ငန်းစဉ်ကိုဇန်နဝါရီလနဲ့စွတ်တော်ရီပြန်ဆရဲခါဦးစားပေးဆောင်ရွက်မယ်ကြောင်းပြောဆိုထားတဲ့ဖလုတ်တော်ဥက္ကဋ္ဌမစ်မကောနေကတော့တရားစွဲမဲ့လုပ်ငန်းစဉ်နဲ့ပတ်သက်လို့ဒီနေ့မနေ့လွှတ်တော်မှာစကားပြောဖို့စီစဉ်ထားပါတယ်။လုပ်ငန်းစဉ်ဆန်နိုင်မှုအောက်လွှတ်တော်မှာအတည်ပြုခဲ့တဲ့ဆွဲချက်တွေကိုလွှတ်တော်ဥက္ကဋ္ဌစီဘလူစီကဖလုတ်တော်ကိုတင်သွင်းရမှာဖြစ်ပေမဲ့မနေ့ညပိုင်းကမဲခွဲပြီးမှတော့တိတိကျကျပြောဆိုထားတာမရှိပါဘူး။အောက်လွှတ်တော်ကတရားလိုဖြစ်သွားမဲ့သူတွေကိုမရွေးချယ်ခင်ဖလုတ်တော်ကဆောင်းမဲ့စီစဉ်ဖို့အရင်ကြည့်မယ်လို့လည်းပြောပါတယ်။ဒါမှပေါ်အရေးယူရေးဆွဲချက်တွေကိုအောက်လွှတ်တော်မှာအများစုဖြစ်တဲ့ဒီမိုကရက်ကိုယ်စားအားလုံးမျိုးပါကထောက်ခံမင်းနဲ့အတည်ပြုခဲ့တဲ့အတွက်ပြည်ပေါင်း143နှစ်ကြာအမေရိကန်သမိုင်းမှာသမ္မတဆန်ဟာတရားစွဲခံရမယ့်တတိယမြောက်သမ္မတဖြစ်လာတော့မှာပါ။အလို့တော်မှာမဲခွဲဆုံးဖြတ်ခဲ့ပြီးတော့သမ္မတအင်ဂျီယိုကထုတ်ပြန်တဲ့ကြေညာချက်မှာတော့တရားစွဲကိုကျူးကျော်တဲ့အတူရလုပ်ငန်းစဉ်တစ်ခုဖြစ်ပြောဆိုလိုက်သလိုတိုက်ပြည်သမိုင်းမှာရှက်စရာအကောင်းဆုံးနိုင်ငံရေးလုပ်ရတစ်ခုဖြစ်နေလဲဖြစ်တင်ရှုတ်ချခဲ့ပါတယ်။